NLD အစိုးရပြန်ကြားရေးဝန်ကြီးဌာနဟာပြီးခဲ့တဲ့ February 1ရက်နေ့ကစပြီးမောင်းတော့ခရိုင်မှာမေယူ FM အစီအစဉ်ကိုစမ်းသပ်ထုတ်လွှင့်နေပါတယ်။ဗမာဘာသာ၊ရခိုင်ဘာသာ၊ဘင်္ဂလီဘာသာနဲ့ထုတ်လွှင့်နေပြီးမွတ်စလင်တွေအနေများတဲ့ဘူးသီတောင်မောင်းတော့နဲ့ရသေးတောင်မြို့နယ်အေရီယာကနေဖမ်းယူနှားဆင်နေပါတယ်။အဲ့ဒီ FM ထုတ်လွှင့်ရတာနဲ့ပတ်သက်ပြီးတော့အစိုးရရဲ့ရည်ရွယ်ချက်တစ်ခုကတော့ပရိပက္ခဖြစ်ပွားနေတဲ့နေရာဖြစ်တယ်။အဲ့ဒီနေရာတွေမှာနေထိုင်တဲ့မွတ်စလင်အများစုဟာဗမာစကားရခိုင်စကားကောင်းကောင်းမတတ်ကြတဲ့အပြင်အစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်အမှန်တွေကိုလည်းသိခွင့်မရကြဘူး။ဒါကြောင့်အစိုးရကထုတ်ပြန်စီရင်တဲ့သတင်းနဲ့အချက်အလက်တွေကိုသိနိုင်အောင်ထုတ်လွှင့်ပေးရတာလို့ဆိုပါတယ်။တကယ်လည်းပြည်ကြားရေးဝန်ကြီးဌာနရဲ့ရည်ရွယ်ချက်ကောင်းပါမှာတယ်။အဲ့ဒီဗူဒီတော်မောင်းတော်ဒေသမှာနေထိုင်ကြတဲ့မွတ်စလင်အများစုဟာစာကောင်းကောင်းမတတ်ကြသလိုပဲသူတို့အချင်းချင်းပဲအဆက်အသွယ်အဆက်ဆံလုပ်ကြတဲ့အတွက်အများစုဟာဗမာစာဗမာစကားရခိုင်စာရခိုင်စကားမတတ်ကြပါဘူးဒေသရင်းမှာအစိုးရတာဝန်ရှိသူတွေလူညွန်ရေးဆိုင်ရာတာဝန်ရှိသူတွေအကူအညီပေးရေးအဖွဲ့တွေတခုခုလှုပ်တော့မယ်ကင်တော့မယ်ဆိုရင်ဘင်္ဂလီဘာသာစကားတတ်သူတွေကိုခေါ်ရပါတယ်ပြောရမယ်ဆိုရင်အဲ့ဒီဒေသကမွတ်စလင်တွေဟာတိကျကဘာတစ်ခုထဲမှာရောက်ရှိနေသလိုဖြစ်နေတာပါ။ဒါကြောင့်အဲ့ဒီလူတွေကြားမှာဘာတွေဖြစ်နေသလဲ၊ဘာတွေလိုအပ်နေသလဲ၊မကောင်းတဲ့လူတွေဘာတွေကြံစည်နေကြသလဲစသဖြင့်အစိုးရအာဏာပိုင်တွေဘာမှမသိကြရပါဘူး။ရုပ်စွာအစုံလူဦးရေစည်းရင်းကိုတော့တိတိကျကျသိကြတာမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးကြီးမားတဲ့သင်ခန်းစာနဲ့တက်သေးကတော့2016ခုနှစ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုပါ။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအတွေ့ရွာသားတချို့ဟာနှစ်နဲ့ချီကြအောင်လက်ကျင့်သင်တန်းတွေယူခဲ့ကြတာပါရွာသားအချင်းချင်းစီယုံခဲ့ကြတာဖြစ်ပါတယ်မောင်းတော်ကနေကြားဆောင်တပ်ဖွဲ့ဌာနချုပ်စခန်းဆိုရင်ကြီးကန်းမြင့်ကြီးရွာနဲ့နီးနီးလေးမှာတရှိနေပေမဲ့အဲ့ဒီရွာထဲမှာဘာတွေဖြစ်နေတယ်ရွာသားတွေဘာတွေကြံစည်နေသလဲဆိုတာလုံးလုံးညာညာသိရှိခြင်းမရှိခဲ့ကြပါဘူးဒီလိုနဲ့နေကြားဆောင်တပ်ဖွဲ့ဌာနချုပ်ခံရအကြမ်းဖက်ဝါဒအဲ့ဒီနယ်မြေမှာရှင်းသင်လာခဲ့တာဖြစ်ပါတယ်။အဲ့ဒါလိုပြဿနာတွေနောက်ထပ်မဖြစ်ဖို့အတွက်မေယူ FM ဟာပထမအဆင့်ဖြစ်ပေါ်ရပါတယ်။နောက်ထပ်လှုပ်ရှားတွေလည်းအများကြီးကြံပါသေးတယ်။ဒါပေမဲ့အကမကောင်းအကြောင်းမလှစွာနဲ့ပဲမေယူ FM ထုတ်လွှင့်တာကိုလည်းရခိုင်တိုင်းသားတချို့ကကန့်ကွက်ကြပါတယ်။ရခိုင်ပြည်နယ်ကပြိပက္ခပြဿနာတွေပြေလည်နိုင်အောင်ပြဿနာတွေပြေလည်နိုင်မဲ့လမ်းကြောင်းမှန်ပေါ်ကိုရောက်ကောရောက်နိုင်ပါအောင်လားဆိုတာလေအခုတစ်ပတ်ဆွေးနွေးကြည့်ကြအောင်ပါလက်ရှိရခိုင်ပြည်နယ်အရေးကိစ္စတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကင်တွယ်နေပါတယ်အောက်တိုဘာလ9ရက်နေ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုပေါ်ပေါက်အပြီးမောင်းတော့ဒေသဘက်မှာ၅ရောက်အထက်ပိုးပြီးလူစုလူဝေးမလို့အားဆိုတဲ့အမိန့်နဲ့ညမထွက်ရအမိန့်ထုတ်ထားတာဒီကနေ့ထိတိုင်အောင်ပါပဲဒီအတွက်အကြမ်းဖက်သမားတွေကိုဖမ်းဆီးရမိရေးဆုံးရှုံးသွားတဲ့လက်နက်တွေပြန်ရရေးတရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေကိုနေကြားဆောင်တက်နဲ့တက်မတော်ကတာဝန်ယူထားပါတယ်ရခိုင်ပြည်နယ်ထဲမှာမွတ်စလင်တွေကိုလူအခွင့်ရေးချိုးဖောက်တယ်နှိမ့်ဆက်တယ်ဆိုတဲ့ပြဿနာကရှိနေနေပြီသားပါဒါပေမဲ့အကြမ်းဖက်မှုနှိမ်နှင်းရေးစစ်စင်ရေးနောက်ပိုင်းကာလတမတော်နဲ့နေကြဆောင်ရတက်ဖွဲ့ရဲ့လူအခွင့်ရေးချိုးဖောက်မှုတွေတရားမဲ့ပြုကျင့်မှုတွေရှိနေတယ်ဆိုပြီးဆွဆွဲမှုတွေထပ်ပြီးကြဲကြဲလောလောထွက်ပေါ်လာခဲ့တာပါဒီဆွဆွဲမှုတွေဟာနိုင်ငံတကာရောက်ရှိနေတဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတချို့သတင်းဌာနတွေမလေးရှားနိုင်ငံဝန်ကြီးချုပ်လိုလူမျိုးတွေစီကနေအစပြုပေါ်ထွက်လာပြီးအခုနောက်ဆုံးဗာတီကန်နန်းတော်ကပုပ်ယဟန်မင်းကြီးရဲ့မှတ်ချက်နဲ့ကုလသမဂ္ဂလူအခွင့်အရေးကော်မတီရဲ့အစဉ်ခံစာအထိကျေပြန့်လာခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဒီချင်းဆွဆွဲခံရတာနဲ့ပတ်သက်လို့မြန်မာအစိုးရနဲ့မြန်မာတပ်မတော်ရဲ့တုံ့ပြန်မှုဟာအရင်ခေတ်တုန်းကနဲ့လုံးဝမတူပါဘူး။အရင်ခေတ်ကဆိုရင်ဘာပြဿနာဖြစ်ဖြစ်ဘလို့ဆွဆွဲချက်တွေရှိရှိလုံးဝဘူးခံငင်းဆန်ခဲ့တာကြီးဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ကြီးရဲ့ရှေ့မှောက်မှာလည်းဒီအတိုင်းပဲငင်းဆန်ခဲ့တာပါ။အခုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အကြမ်းဖက်မှုဖြစ်ပွားပြီးတဲ့နောက်တပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုဥပဒေနဲ့အညီဆောင်ရွက်ကြဖို့အလေးအနက်မှားကြပြီးအလုပ်လုပ်ပါတယ်ပြဿနာတွေဆွဆွဲချက်တွေပေါ်ပေါက်လာတဲ့အခါမှာ ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းတာဝန်ပေးပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လူ့အခွင့်အရေးကော်မရှင်နာဇာယက်ထူစိန်နဲ့စကားပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလူ့အခွင့်အရေးချူဖောက်ခဲ့တာရှိတယ်ဆိုရင်အချက်အလက်တွေပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။ဒီထက်ထူးခြားတာတစ်ခုကတော့ကုလသမဂ္ဂအပါအဝင်ဆွဆွဲသူတွေဘက်ကတမန်တော်နဲ့ရဲတပ်ဖွဲ့ဘက်ကလူ့အခွင့်အရေးချူဖောက်မှုတွေလုပ်တယ်လို့ဆွဆွဲတာဖြစ်တဲ့အတွက်တမရော်ဘက်ကလည်းစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့စည်းတာဝန်ပေးလိုက်ပြန်ပါတယ်။အဲ့ဒီအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးအေးဝင်းကိုတာဝန်ပေးပြီးအစစ်မြင့်တမရော်အရာရှိတွေနဲ့ဖွဲ့စည်းထားတာပါ။တကယ်တော့အနီးခေတ်မြမတမရော်တမိုင်းမှာဒါမျိုးမရှိခဲ့ဘူးပါဘူး။ရခိုင်ပြည်နယ်ပြည်ထောင်နဲ့ပတ်သက်ပြီးတမရော်ရဲ့အပြုသဘောတုံ့ပြန်မှုလို့ဆိုရင်မမှားပါဘူး။ဘလို့ပဲဖြစ်ဖြစ်ဒေါ်အောင်ဆန်းစုကြည်ဟာရခိုင်ပြည်နယ်ကနှစ်ပေါင်းကြာရှည်ဖြစ်တည်လာတဲ့ပြည်ပခန့်ပြည်ထောင်တွေကိုပြည်လဲအောင်အစင်းစင်ကြိုးပမ်းနေပါတယ်ဒီလိုအချိန်တွေမှာရခိုင်တိုင်းရင်းသားတချို့ FN လွှင့်တော်လဲလွှင့်မြန်ပြီးဆန္ဒပြမလေးရှားကတင်မောလွတ်အကူအညီပေးတော်လဲဆန္ဒပြဒေါ်အောင်ဆန်းစုကြည်ကပြိပက်ကဖြစ်စေတဲ့ရိုဟင်ညာဘင်္ဂလီမတုံ့နှုံနဲ့မွတ်စလင်လို့ပဲခေါ်ဆိုကြပါဆိုတော့လဲဆန္ဒပြကုလသမဂ္ဂအထွေထွေတွင်မှုကြောင့်ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့တော်လဲဆန္ဒပြမွတ်စလင်တချို့နိုင်ငံသားစီစစ်ခံယူပြီးနိုင်ငံသားကတ်ထုတ်ပေးဖို့လုပ်တော်လဲဆန္ဒပြမဆုံးနိုင်တဲ့ဆန္ဒပြမှုတွေကိုပဲလှုပ်ဆောင်နေမယ်ဆိုရင်ရခိုင်ပြည်နယ်ကပြိပက်ခပြဿနာပြည်လဲဖို့အလန်းဝေးနေဦးမှာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်